နေပြည်တော်မှာကျပ်ပနေတဲ့ပြည်တော်မျိုးငင်းငယ်ညီလာခံ27ရာစုပင်လုံဒုတိယအကြိမ်ညီလာခံမှာတက်ရောက်လာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့နဲ့နိုင်ငံတော်တိုင်ပင်ငယ်ပုဂ္ဂိုလ်တော်ဆန်းစစ်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO UWSA အဖွဲ့ NDAA မိုင်းလာအဖွဲ့ SSPP SSA မြောက်ပိုင်းရှမ်းအဖွဲ့တို့နဲ့တော်ဆန်းစစ်ကြီးကနေမှဒီကနေ့နေ့လယ်ပိုင်းတွေ့ဆုံခဲ့ပြီးညနေပိုင်းမှာတော့ပထမဆုံးအကြိမ်ငင်းငယ်ညီလာခံမှာဒီတက်ရောက်လာတဲ့ရခိုင်တပ်မတော် AA တောင်ပလောင်အဖွဲ့ PSLF TNLA MNDAA ကုကံအဖွဲ့တို့နဲ့ထပ်မံတွေ့ဆုံပါတယ်ဒီကနေ့လာကနေမှာတွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးပေမဲ့ UWSA ဝအဖွဲ့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားတွေကိုတင်ပြခဲ့ကြောင်းတွေ့ဆုံမှုအပြီးမှာပဲသတင်းတော်တွေကိုပြောဆိုခဲ့တာပါ။ဒါနဲ့လည်းအစိုးရကတိုက်တွန်းနေတယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ပြည်ခတ်ရေးဆိုင် NCA လက်မှတ်ရေးထိုးပြီးမှဆွေးနွေးညှိနှိုင်းမှုတွေလုပ်မယ်မူဝါဒကိုလက်ခံမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။မြန်မာစိုးရကချစ်ပါနေပြီးစနေနေ့မှာဆုံးသက်မဲ့ငင်းငယ်ညီလာခံကိုတော့အစိုးရနဲ့ပြည်ခတ်ရေးဆိုင်လက်မှတ်ရေးထိုးမှတ်တဲ့အဖွဲ့ကိုပါဝင်နေဒီကတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကဓာတ်လူကြီးလူဆွေးနွေးခွင့်ရမှာမဟုတ်တဲ့အတွက်ဆိုပြီးတော့မတက်ဖို့ဆုံးဖြတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ